Welcome to the Voice of America in Burmese.
Minglam ne kima kya yoi America ta ye ne taun ne set ta khu ne ကျွန်တော်တို့ဒီမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်သူ Washington DC မြို့ရောက်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာစလုံးချင်းမနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 49နဲ့လိုင်းလန့်မီတာ190လောက်ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ဒီမနက်အစီအစဉ်မှုကတော့ကျွန်တော်တားညူပါ
။ Hamas ကဖမ်းဆီးသွားတဲ့တစားကန်တွေလွတ်မပေးမချင်းအပြစ်ခက်ရစဲရေးရှိမှမဟုတ်ဘူးလို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောကြားလိုက်ပါတယ်။ Iran နိုင်ငံရဲ့ဘာသာရေးခေါင်းဆောင် Ayatollah Ali Khamenei ကဟာမက်စ်ကောင်ဆောင်အစ္စမေးဟာနီယေးနဲ့တီဟီရီယန်မြို့မှာတိုက်ဆုံခဲ့တယ်လို့အီရန်မီဒီယာတွေကကြေညာပါတယ်။ရင်ငုတ်တမောကနေတိုက်ချင်းပစ်ပယ်ထိန်သက်ဒုံးကျည်ကိုအောင်မြင်စွာဆန့်သက်ပစ်လွတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်
။ဒီလိုမျိုးနောက်ဆုံးရသတင်းတွေအပြင်ပတ်စဉ်စီစဉ်တွေဖြစ်တဲ့မြန်မာဒီမိုကရေစီရေးဆွေးနွေးကဏ္ဍကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်မှဖေးစာမြင်ကွင်းချက်မှတ်စုနဲ့ထူးခြားဆန်းပြသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးဖို့လည်းရှိပါတယ်။အခုဒီနောက်ဆုံးတော့နိုင်ငံတကာသတင်းတွေကိုဥတ္တပောင်တန်းကနေပြီးတော့ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Hamas ကဖမ်းဆီးသွားတဲ့တစားကတွေလွတ်မပေးမချင်းအပြစ်ခတ်ရစဲရှိမှာမဟုတ်ဘူးလို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောကြားလိုက်ပြီး October 9ရက်ကလေးကဆိုရင်အကြမ်းဖက်တွေရဲ့ပြစ်မှတ်ပေါင်း 2,500 ကျော်ကိုတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကတင်းကွေနေက Telegram လူမှုစာမျက်နှာမှာပြောကြားလိုက်ပါတယ်။ဒီနေ့မှာပဲအစ္စရေးနဲ့ပါလက်စတိုင်းတွေရဲ့ဂုံသိက္ခာနဲ့လုံခြုံရေးကိုတန်းတူလေးစားကြောင်းပါလက်စတိုင်းနိုင်ငံထူထောင်ရေးအတွက်ပါလက်စတိုင်းပြည်သူတွေရဲ့တရားဝင်မျှော်မှန်းလိုလားချက်ဖြစ်လာအောင်အမေရိကန်ပြည်ထောင်စုကကတိကဝတ်ထားလှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကပါလက်စတိုင်းအာဏာပိုင်အဖွဲ့တပ်ပရမမ်ဘော့ခ်အဘတ်စ်နဲ့တွေ့ဆုံစင်မှာပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမီလာကပြောကြားပါတယ်ဒါပေမဲ့ဘလို့ပါလက်စတိုင်းနိုင်ငံဆိုတဲ့အသေးစိတ်ကိုတော့မစ္စတာမီလာကမပြောခဲ့ပါဘူး။ဒီကြလို့လာတဲ့ပါလက်စတိုင်းနိုင်ငံဟာ1968ခုနှစ်နေကြာအတိုင်းဖြစ်ပြီးအရှေ့ဂျေရုဆလမ်ကမြို့တော်ဖြစ်ရပါမယ်လို့တူရကီသမ္မတရီဆက်တေယစ်အာဒိုဂန်ကတော့ပြောကြတဲ့အကြောင်းဟေဘတ်တတ်နဲ့တခြားမီဒီယာတွေကဆိုကြပါတယ်။ဂါဇာမှာချက်ချင်းပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့အာရဗ်မိတ်ဖက်တွေဟာစနေနေ့ကသဘောကွဲခဲ့ကြပါတယ်။ဟာမတ်အုပ်ချုပ်သူတွေဟာအင်းပြေအားပြေအစ္စရေးစစ်တပ်နဲ့တွေ့နေကြပြီလို့အစ္စရေးစစ်တပ်ကဒီလိုပြောလိုက်နေတဲ့အချိန်မှာအခုလိုသဘောတူညီချက်မရရှိကြတာပါ။အစ္စရေးဝန်ကြီးချုပ်နေသယာဟူးနဲ့အစ္စရေးမှာတွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ဟာအာရဗ်နိုင်ငံရေးဝန်ကြီးတွေနဲ့ဂျော်ဒန်မှာစနေနေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။အာရဗ်တန်းပြည်တွေကချက်ချင်းပြေခတ်ရဆဲတာကိုလိုချင်ကြပါတယ်လို့ဂျော်ဒန်နိုင်ငံရေးဝန်ကြီးအေဘန်ဆဖာဒီကပြောပါတယ်။လမ်းဘက်မျိုးဆက်တွေကိုတတ်မှတ်ပုံဖော်ပေးမဲ့အမုန်းပင်လယ်တဲကိုဒေတာတစ်ခုလုံးနစ်နေပါပြီလို့လည်းသူကဆိုပါတယ်။ဒါပေမဲ့အမေရိကန်ရဲ့အမြင်မှာတော့အဲ့ဒီလိုအပြစ်ရလိုက်တာဟာဟာမတ်ကဗိုလ်နေမြဲကြားနေမြဲအနေထားကိုရစေပြီးအင်အားကိုပြန်စုစည်းအောက်တိုဘာ9ရက်နေ့ကလုပ်ခဲ့တဲ့အတိုက်ထပ်လုပ်တာပဲဖြစ်စေလိမ့်မယ်လို့ဘလင်ကန်ကတော့ပြောပါတယ်။ဟာမတ်ကိုနှိမ်နှင်းမဲ့အစ္စရေးရဲ့ရည်မှန်းချက်ကိုမထိခိုက်စေဘဲနိုင်ငံသားတွေထွက်ခွာနိုင်ဖို့အကူအညီတွေဝင်နိုင်ဖို့နဲ့အရတားတွေကိုအကာအကွယ်ပေးနိုင်ဖို့လူသားချင်းစာနာထောက်ထားရေးခဏတာအချိန်ပေးတာကဖြစ်နိုင်နိုင်မယ်လို့ဘလင်ကန်ကတော့ဆိုပါတယ်။အီရန်နိုင်ငံရဲ့ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကဟာမတ်စ်ခေါင်းဆောင်အစ်မင်ဟာနီယေးနဲ့တီရာမြို့မှာတွေ့ဆုံခဲ့တယ်လို့အီရန်နိုင်ငံတော်ပိုင်းမီဒီယာတွေကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဟာမတ်စ်အဖွဲ့ဟာအီရန်ကြောထောက်နောက်ခံပေးထားတဲ့ပါလက်စတိုင်းအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။2019ခုနှစ်ကလေးကကာတာနဲ့တူရကီမှာသွားလိုက်လာလိုက်နေထိုင်နေတဲ့ဟာနီယေးကဂါဇာကမ်းမြောင်နဲ့အနောက်ဘက်ကမ်းကနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေနဲ့ဂါဇာမှာဇင်ဝါရီတွေရဲ့ရာဇဝတ်မှုတွေကိုအလီခါမေနီကိုတင်ပြခဲ့ကြအောင်အီရန်နိုင်ငံတော်ပိုင်းမီဒီယာကပြောပါတယ်။အီရန်ကဟာမတ်စ်ကိုထောက်ခံပေးမဲ့ပြီးခဲ့တဲ့လကအစ္စရေးကိုရုတ်တရက်ဝေရောက်တိုက်ခိုက်ခဲ့ရမှာဘယ်ခန့်ကာတာကမှမပါခဲ့ပါဘူးလို့လည်းဆိုပါတယ်။ကြံ့ကြံ့ခံမမိတ်မတုံစိတ်ဓာတ်နဲ့ဂါဇာလူမှုကိုအယာတိုလာခါမေနီကချီးကျူးပြောဆိုလိုက်ပြီးအမေရိကန်ရဲ့အနောက်နိုင်ငံတွေကထောက်ခံထားတဲ့ဇီယွန်ဝါဒီအစ္စရေးအစိုးရရဲ့ရာဇဝတ်မှုတွေအတွက်အလွန်ကိုစိတ်မကောင်းဖြစ်ရတဲ့အကြောင်းဖော်ပြခဲ့တယ်လို့အီရန်နိုင်ငံတော်ပိုင်း TV ကပြောပါတယ်။အီရန်ရဲ့ဘာသာရေးခေါင်းဆောင်တွေကအစ္စရေးကိုအသီးမှတ်ပြဖို့ညှင်းဆဲထားကြပြီးဂါဇာကိုဆက်လက်တိုက်ခိုက်နေခဲ့ရင်ပြစ်ထန်တဲ့အကျိုးဆက်ကိုရင်ဆိုင်ရလိမ့်မယ်လို့အစ္စရေးကိုသတိပေးထားကြပါလေခင်ဗျာ။
ဒီလိုအမေရိက ြန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနေ့ပိုက်တဲ့တွေကို VOE ကဆက်လက်ပြီးကြေညာနေပါတယ်နျူကလ িয়ার ရေကုန်သင်္ဘောကနေနျူကလ িয়ার ထိပ်ပူးတွေတည်ဆောင်နိုင်တဲ့တက်ချင်းပြပယ်တိမ်းတပ်ဒုံးကြီးကိုအောင်မြင်စွာစမ်းသပ်ပစ်လုပ်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်ရုရှားနိုင်ငံမြောက်ပိုင်းပင်လယ်ဖြူရေအောက်ကနေမဟာဗျူဟာဒုံးကြီးပြရေကုန်သင်္ဘော Imperator Alexander 3ကဘူလာဗာဒုံးကြီးကိုပြုတ်ခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ချက်ကဆိုပါတယ်ဒီရေကုန်သင်္ဘောကအမျိုးအစားအသစ်ဖြစ်ပြီးဘူလာဗာဒုံးကြီးမျိုးဒုံးကြီး16ဆင့်ကိုတည်ဆောင်သွားနိုင်ပါတယ်ကမ္ဘာလုံးဆိုင်ရာနျူကလ িয়ার ဆက်သက်မှုပိတ်ပြီးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်ရုပ်သိမ်းတဲ့ဥပဒေကြောင့်ကိုသမ္မတပူတင်ကပြီးခဲ့တဲ့အပတ်ကလက်မှတ်ရေးထိုးခဲ့တာပါ။စစ်နေနေတုန်းကတော့ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားရှိသင်္ဘောချင်းကိုယူကရိန်းဒုံးကြီးထိမှန်တဲ့အတွက်ရုရှားသင်္ဘောချင်းပျက်စီးသွားခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်။ယူကရိန်းစစ်တပ်ကခရစ်ဒုံးကြီး15ဆင့်ပြစ်ခဲ့တာဖြစ်ပြီး13ဆင့်ကိုရုရှားကပြစ်ချနိုင်ခဲ့ပေမဲ့ကြမ်းဒုံးကြီးတွေကထိမှန်ခဲ့တာဖြစ်တယ်လို့သတင်းထုတ်ပြန်ချက်ကပြောပါတယ်။အဒီလိုတိုက်ခိုက်ချိန်မှာရုရှားတို့ရဲ့ခေအမီဆုံးသင်္ဘောတွေတဲကဒဇင်းဖြစ်တဲ့ Caliber Cruise ဒုံးကြီးပြသင်္ဘောကသင်္ဘောချင်းမှာရှိနေပါတယ်လို့ Ukraine leader တတ်မှုကသတင်းထုတ်ပြန်ပါတယ်ဥရုပြဒဏ်ခံရတဲ့တိုင်းပြည်တွေကုညီရေးရမငွေကိုကမ္ဘာဘဏ်ကလာမဲ့၄နှစ်အတွက်ယာယီကင်တွေ့ဖို့အဘူဒါဘီမှာကျင်းပခဲ့တဲ့နောက်ဆုံးအစည်းအဝေးမှာစနေနေ့ကသဘောတူလိုက်ကြပါတယ်သဘောတူညီချက်မူကြောင်းကိုဒီလခုဒူဘိုင်းမှာကျင်းပမယ်COP28 ခေါ်28ချိန်မြောက်နိုင်ငံတကာဥတုရာသီညီလာခံမှအတည်ပြုရမှာပါ။သဘောတူညီချက်ရရှိတာကြောင့်ကျင်းတဲ့အကြောင်းဒါပေမဲ့ထက်ဝင်ရမယ့်ရမငွေကမိမိသဘောအလျောက်တာဖြစ်ရမယ်ဆိုတဲ့အချက်သဘောတူညီချက်မှာမပါတဲ့ကြောင့်စိတ်မကောင်းတဲ့အကြောင်းအမေရိကန်ကိုယ်စားလှယ်ကပြောပါတယ်။ရမငွေအတွက်အခြေခံပန်းတိုင်တွေကိုသဘောတူညီချက်မှာချမှတ်ထားပြီး2024မှာစတင်မှုနဲ့ဆုံးဖြတ်ခဲ့ကြပါလေ။ဒီရမငွေကိုဘလို့စီမံခန့်ခွဲပြီးဘသူတွေကကြီးကြပ်ကြမယ်ဆိုတာကိုပါသဘောတူခဲ့ကြတာပါဘုံဘက်မှာဖွံ့ဖြိုးဆဲတိုင်းပြည်တွေအတွက်နေရာပေးဖို့လည်းသဘောတူခဲ့ကြပါတယ်ဥရုပြတ်တာခါရတဲ့စင်းရတဲ့တိုင်းပြည်တွေအတွက်ရမငွေထူထောင်ရေးရလုံခဲ့တဲ့အနှစ်30ကုလသမဂ္ဂဥရုယာတီအစည်းအဝေးတွေမှာကလေးကအဓိကကြားတဲ့အကြောင်းအရာဖြစ်ခဲ့ပေမဲ့မနစ်အီဂျစ်မှာကျင်းပခဲ့တဲ့ညီလာခံချက်မှာနောက်ဆုံးအတိမတ်ပြုခံခဲ့ရတဲ့အကြောင်းဖြစ်ပါတယ်အဒီကလေးကချမ်းသာတဲ့တိုင်းပြည်တွေနဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေကကိုယ်စားလှယ်တွေပါပါဝင်ကြတဲ့အဖွဲ့အဖွဲ့ဖွဲ့စည်းခဲ့ပြီးအစည်းအဝေးများစွာထိုင်ညှိနှိုင်းခဲ့ကြတာဖြစ်ပါတယ်စင်ကာပူနိုင်ငံမှာတော့2025အထွေထွေရွေးကောက်ပွဲမှာတိုင်းပြည်မှာလာမယ့်မျိုးဆက်ကိုခေါင်းဆောင်မှုလွှဲပြောင်းမယ်လို့စင်ကာပူဝန်ကြီးချုပ်လီရှင်လုံးကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်အသက်81နှစ်ရှိပြီဖြစ်တဲ့မစ္စတာလီဟာအသက်80မွေးနေ့မှာတိုင်းပြည်2020မှာဒုတိယကောင်းဆောင်လော်ရန့်ဝေါင်းကိုလွှဲပေးဖို့စီစဉ်ခဲ့တာပါဒါပေမဲ့ကိုဗစ်အကျပ်တဲပြီးတဲ့အထိစင်ကာပူကိုဥဆောင်ရမယ်ဆိုပြီးလွှဲပြောင်းရေးကိုရွှေ့ခဲ့တာဖြစ်တယ်လို့သူကပြောပါတယ်2025ရွေးကောက်ပွဲမှာတိုင်းပြည်မှာလော်ရန့်ဝေါင်းရဲ့အဖွဲ့ကိုဥဆောင်မှုလွှဲပေးပြီးဝန်ကြီးချုပ်သဘောတိုင်သူနေမှာဖြစ်ပါတယ်လို့မစ္စတာလီရှင်လုံးကပြည်သူ့လှုပ်ရှားမှုပါတီ PAP အဖွဲ့ဝင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်အသက်50ရှိပြီဖြစ်တဲ့မစ္စတာဝေါင်းကလက်ရှိဗန်ဒယ်ဝန်ကြီးဖြစ်ပါတယ်2004ခရက်ကဝန်ကြီးချုပ်ဖြစ်လာခဲ့တဲ့လီရှင်လုံးကလွှဲပြောင်းချိန်အတိအကျကိုတော့ပြောမသွားခဲ့ပါဘူး။မစ္စတာလီရှင်လုံးကစင်ကာပူရဲ့ပထမဦးဆုံးဝန်ကြီးချုပ်လီကွမ်ယူရဲ့သားဖြစ်ပြီးမစ္စတာဝေါင်းတာဝန်ကြီးချုပ်ဖြစ်လာခဲ့ရင်မစ္စတာလီကွမ်ယူမိသားစုမဟုတ်တဲ့ဒုတိယမြောက်ဝန်ကြီးချုပ်ဖြစ်လာမှာပ
နိုဝင်ဘာလ6ရက်တနင်္လာနေ့မနေ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့ပတ်စင်အစီအစဉ်တွေအလှည့်ကြပါပြီဖြစ်ပါတယ်အရင်ဆုံးတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့အကြက်တဲနောက်ပိုင်းဒီစိတ်ပိုင်းဆိုင်ရာဖိစီးထိခိုက်ခံရမှုတွေကိုတတ်တာစီဖို့ယူရတယ်လို့ပဲသူတို့ရဲ့ခံစားမှုအခြေအနေတွေကိုနိုင်ငံတကာကသိမြင်လာစေဖို့ဆိုပြီးတော့ကုညီလှူရှားတဲ့သူတွေက Joy House PTA ဆိုတဲ့အစီအစဉ်လေးတစ်ခုထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်ပါတယ်ဒီကြောင့်နဲ့ပတ်သက်လို့မညညို့လွင်ဘန်ကောက်မြို့ကနေပြီးတော့သတင်းပေးပို့ထားပါတယ်
2022ခုနှစ်ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးယုံကြည်ချက်တစ်ခုကြောင့်ကိုကိုရိုင်းနဲ့မိသားစုတွေဖမ်းဆီးထောင်ချခံရတာနှိပ်စက်ညှဉ်းပန်းခံရတာအလုလက်မဲ့ဘဝတွေဖြစ်သွားရတာမိသားစုတကွဲတပြားစီဖြစ်သွားရတာပြည်တွင်းစစ်တမ်းကြောင့်အသက်အိုးအိမ်တွေဆုံးရှုံးကြရတာစတဲ့စိတ်နာကြီးစရာတွေကိုမြန်မာပြည်သူပြည်သားတွေအများကြီးရင်ဆိုင်ကြုံတွေ့ကြရတာပါဒီလိုခန်းစားကြုံတွေ့ရသူတွေတချို့ကလည်းစစ်တပ်လက်အောက်ကလွတ်မြောက်ရာကိုထွက်ပြေးတိမ်းရှောင်ပြီးအိန္ဒိချင်းထိုင်းမြန်မာနယ်စပ်မြို့လေးတွေမှာဒုက္ခတွေဘဝနိုင်ငံမဲ့သူဘဝတွေနဲ့ခိုလုံနေကြရပါတယ်သူတို့တွေရဲ့စိတ်ပိုင်းဆိုင်ရာဖိစီးခံရမှုထိခိုက်မှုတွေကိုတက်တာစေဖို့ရည်ရွယ်ပြီးကုညီလှုပ်ရှားသူတွေကတော့ Joy House PTA ဆိုတဲ့အစီအစဉ်လေးတစ်ခုပြုလုပ်ပြီးအကူအညီပေးပြီးတော့သူတို့ရဲ့ရင်ဆိုင်ခန်းစားနေရတဲ့ဘဝအခြေအနေတွေကိုနိုင်ငံတကာကသိမြင်လာအောင်အခုလိုအခမ်းအနားလေးကိုကျင်းပပြီးတင်ပြခဲ့တာပ
ါမြန်မာနိုင်ငံသားတွေကအနည်းနဲ့များတော့ကျွန်တော်စိတ်ဖိတ်ဆိုင်ရာဖြစ်စည်းတယ်ချမ်းသာတဲ့တထေးပဲဖြစ်ဖြစ်စည်ရင်သားပဲဖြစ်ဖြစ်ကျွန်တော်တို့သူတို့ရဲ့အိုးအိမ်တွေကလည်းသူတို့ကစွန့်ပစ်ခံရတဲ့အလုလက်မဲ့တွေဖြစ်တယ်သူတို့ရဲ့ဟိုပိုက်ဆံမှုတွေတင်းခံရတယ်ကျွန်တော်တို့ဒီဟိုဘယ်လိုပြောကြေးဝါတွေမိရှုခံရတယ်အလုတေးကြီးတယ်ထောင်ကြတယ်ပေါ့နော်အဲ့ကိစ္စကျွန်တော်တွေ့တဲ့ချိန်မှာအချို့လူဆိုလို့ရှိရင်လူတွေကကိုဟိုတတ်သေးတယ်ဆိုတော့လူငယ်တွေအထိကျွန်တော်တွေ့နေရတယ်ကိုတတ်သေးတယ်ဆိုတော့လူကြီးတွေကျွန်တော်မြင်နေရတယ်ဒါကြောင့်မို့လို့အဲ့ပုံမှာကျွန်တော်အခြေခံပြီးတော့ဩတခြားဖွဲ့စည်းတွေကတော့တခြားအစိုးရပြောတဲ့ပညာရေးကျန်းမာရေးလူ့သမားခွင့်ရေးတွေကျွန်တော်တို့လုပ်ပါတယ်ပေါ့ဒါပေမဲ့ဒီကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တန့်ဖို့မယ်သူတို့ဒီဇုံတရားဟိုစိတ်ချမ်းသာမှုရအောင်သူတို့ဒီဇုံတရားအလုတ်ကန်ရှာဖွေလို့ရအောင်ဆိုတော့အဲ့ဒီကြီးရဲ့ကြေကြောက်မှာပဲကျွန်တော်တို့ကအဲ့ဒါလေးလုတ်ဖြစ်တာပဲကျွန်တော်တို့ဒီစီဇန်ကိုကျွန်တော်စတာက2022ထဲနှစ်ကပေါ့နော်မဆောင်းတဲ့အခုဆိုကျွန်တော်တစ်နှစ်ပြည့်ပြီပေါ့နော်ဒါတစ်နှစ်ပြည့်တဲ့အထိမ်းအမှတ်တွေဖြစ်ပါတယ်ဒါအကြောင်းမလို့အဓိကတော့ကျွန်တော်ကတော့ဒီလူမျိုးပေါ့နော်ကျွန်တော်စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်လူမျိုးတွေကိုနိုင်ငံသားပဲရောက်ပြည်တွင်းမှာပဲပေါ့နော်စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့သူတို့ပံ့ပိုးမှုလုပ်ငန်းတွေကိုဒါဟိုလှုပ်တင်တယ်ဆိုတဲ့ဟာရယ်နောက်တစ်ခုကဟိုနိုင်ငံတကာအနေနဲ့ကလည်းကျွန်တော်တို့အနေနဲ့ကဒါအမေရောခံတဲ့ကျွန်တော်တို့ကိုစစ်ဘေးဒုက္ခတွေဖြစ်နေတယ်တခြားနိုင်ငံတွေရှာလို့စာလို့ရှိရင်ဒါကြောင့်မလို့လဲနိုင်ငံတကာနဲ့နောက်အဓိကအဖြစ်တော့ဟိုထိုင်းလူမျိုးတွေထိုင်းဆိုးရတယ်လည်းသိအောင်ကျွန်တော်တို့ကဒီပွဲလေးကိုလောက်ရချင်းဖြစ်ပါတယ
် Joy House PTA လေးဖြစ်လာရတဲ့အကြောင်းကိုတော့အစီအစဉ်မှာတာဝန်ယူနေသူ Coordinator တူဖြစ်တဲ့မတ်နေဂျီဝင်းကခုလို့ပြောပြပါတယ်
ဟုတ်ကဲ့ဒီ PTA လေးစပြီးဖြစ်ပေါ်လာတာတော့ဒီအာနာသိန်းကြီးရဲ့ဖြစ်စဉ်နောက်ပိုင်းမှာပေါ့နော်ကျမတို့ဒီမဲဆောက်မြို့မှာရွှေ့ပြောင်းလာတဲ့ဒီနိုင်ငံရေးအရာပေါ့ရွှေ့ပြောင်းလာတဲ့မြန်မာလူမျိုးတွေအများကြီးဖြစ်လာတယ်ဒီအားလုံးကဟိုမြန်မာပြည်မှာနေတော့တကယ်ကို skillful worker တွေဖြစ်တယ်ဒါပေမဲ့ဒီအာနာသိန်းဖြစ်စဉ်နောက်ပိုင်းမှာကျတော့သူတို့ရဲ့အလုပ်အကိုင်တွေသူတို့မိသားစုတွေစွန့်ပြီးအားလုံးသိတဲ့အတိုင်းပဲဒီလာတဲ့အခါမှာသူတို့မှာနေ့စဉ်နေ့မြမှာစိတ်ဖိစီးမှုတွေရှိတယ်အဲ့ဒီအခါမှာကျမတို့ကဘာလို့လိုချင်တာလဲဆိုတော့ဒီ community center လေးမှာတခုခုလုပ်ရင်းနဲ့သူတို့ရဲ့စိတ်ဖိစီးမှုတွေကိုရောကြစေချင်လို့ဒီ PTA လေးကိုစပြီးတော့မှအကောင့်ထဲပေါ်ခဲ့တာဖြစ်ပါတယ်တချို့လူတွေကတစ်နှစ်ခွဲလောက်ပြိမိနေကြတယ်တချို့လူတွေကကြောက်ပြီးတော့မှဘဲမှမသွားကြဘူး။ဘာကြောင့်လဲဆိုတော့အပြင်ထွက်ရင်လည်းရေဖန်းခံရတယ်လေ။ဆိုတော့ဘဲမှမသွားရဘူး။ဘဲမှမသွားရဘူး။ဒါပေမဲ့သူတို့ကဒီ joint house ကိုရောက်လာတဲ့အခါမှာသူတို့ဘာပြောလဲဆိုရင်သူတို့ရဲ့အိမ်ကိုပြန်တွေ့ရှိတယ်လို့မျိုးပဲခံစားရတယ်။ artist တွေဆိုလို့ရှိရင်လည်းသူတို့ရဲ့ဂုံတိတ်ခါကိုပြန်ရရှိတယ်။သူတို့ရဲ့ဘဝတွေကိုပြန်တွေ့ရှိတယ်လို့ပြောတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့သူတို့တက်တက်ပညာနဲ့သူတို့လိုဘဝတူတွေကိုပြန်ပြီးတော့မှသင်ကြားပို့ချနေနေသူတို့ကိုယ်တိုင် healing ပြန်ဖြစ်သွားတယ်။လာတက်ရောက်တဲ့ကလေးတွေကလည်းမိုးလင်းရတဲ့မိုးချုပ်တီသူတို့မပြောင်းကျင်ကြဘူး။ဘာကြောင့်လဲဆိုဒီနေရာလေးကသူတို့အတွက်လုံခြုံစိတ်ချယုံနေမကဘူး။သူတို့အတွက်အသစ်ဆန်းတွေကိုသင်ယူရတဲ့နေရာလေးဖြစ်သွားတဲ့အတွက်ကြောင့်မလို့သူတို့အတွက်တော့တကယ်ကို landing တစ်ခုပဲမဟုတ်ပဲနဲ့အိမ်တစ်ခုကိုပြန်ရတယ်ဆိုမှသူတို့ကိုယ်တိုင်ထုတ်ဖော်ကြတယ်ဟုတ်။
အခုကျင်းပတဲ့ခန်းနာမှာမြန်မာပြည်သူပြည်သားတွေရဲ့စိတ်ပိုင်းဆိုင်ရာဖိစီးခံစားနေရတဲ့ပြဿနာတွေကိုမြန်မာအရေးကူညီဆောင်ရွက်နေသူတွေဖြစ်ကြတဲ့ဦးထုချေမှတ်နေကြီးဝင်းကိုသက်ဆွေဝင်းတို့တက်ရောက်ဦးဆောင်ဆွေးနွေးခဲ့ကြပြီးလူမှုကျန်းမာရေးဆိုင်ရာကျွမ်းကျင်သူဒေါက်တာညွတ်နိုင်သိန်းကတော့မြစ်ကိုဖြတ်၍ဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံသားတွေရဲ့စိတ်ပိုင်းဆိုင်ရာဖိစီးခံရမှုအခြေအနေတွေကိုသူတည်တနာပြုထားတဲ့စာတမ်းတို့တစ်ခုကိုအွန်လိုင်းကနေတက်ရောက်တင်ပြဆွေးနွေးခဲ့ပါတယ်ဒီခန်းနမှာ PTA တင်နန်းသားတင်နန်းသူဥဆောင်သူတွေရဲ့လှုပ်ရှားမှုအမှုပညာအသီးသီးကိုလည်းပြသခဲ့ကြပါတယ်။အခမ်းအနားကိုစီကျန်းရှင်အဖွဲ့နဲ့ပူးပေါင်းပြီးဘန်ကောက်မြို့ကအမှုပညာနဲ့ယဉ်ကျေးမှုစင်တာမှာနိုဝင်ဘာလ4ရက်နေ့နဲ့5ရက်နေ့မှာကျင်းပတာဖြစ်ပါတယ်ရှင်။ကျွန်မညီညိုရင်းပါ
Thank you. သေးချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရှင
်။တလင်းအနေနဲ့ပိုင်းပတ်စင်ကဏ္ဍတွေလှည့်ရောက်လာပါပြီ။ရေစုံမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီစခန်းတွေတိုက်ခိုက်သိမ်းပိုက်ခံရတဲ့ဒီညီနောင်မဟာမိတ်သုံးဘွဲ့ရဲ့တိုက်ပွဲဟာလူဦးတော်လိုင်းနဲ့ပေါင်းစပ်မှပဲအရှိန်ဟုန်နဲ့ပို့ပြီးတော့အားကောင်းပြီးတော့ရေရှည်နေမျိုးတွေကိုခိုင်မာသိမ်းပိုက်ထိန်းချုပ်နိုင်မယ်လို့မြန်မာနိုင်ငံရဲ့အကဲခတ်သူဦးသန်းစိုးနိုင်ကဗီဒီယိုကိုပြောပါတယ်။တိုင်းသားညီနောင်မဟာမိတ်သုံးဘွဲ့ကနေပြီးတော့အောက်တိုဘာလ29ရက်နေ့မှာစစ်ကောင်စီကိုဘာကြောင့်စတင်စစ်ကျင်ညာလာလဲ။အဲ့ဒီနောက်ကွယ်မှာအဓိကဘာလို့ရှိနေသလဲ။မိုင်းအင်ဂျင်နီယာကဦးသန်းစိုးနိုင်ကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
နောက်ပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့ကစစ်ပွဲကျင်းလာပြီးတော့သူတို့တိုက်နေတဲ့အခြေအနေကိုသုံးသပ်တာပေါ့နော်သူတို့အဓိကဒီစစ်ပွဲဖြစ်ရတဲ့အကြောင်းရင်းကိုသုံးသပ်ချက်အမျိုးမျိုးတွေထွက်နေတဲ့နေရာမှာအထူးသဖြင့်ဒီတရုတ်ကနောက်ွယ်ကရှိနေတယ်ပေါ့နော်ဒီ online ယာစဝိတ်လုပ်ငန်းတွေနောက်လောင်းကစားလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တရုတ်ကအကြီးအကျယ်နှိမ်နှင်းခြင်းတဲ့နေရာမှာဟိုမြန်မာစစ်ကောက်စီဘက်ကဟိုပါတင်းတလောက်မပါဘူးပေါ့နော်ဒီဒီလိုမျိုးအဲ့ချိန်မှာတရုတ်ဘက်ကစဉ်းစားလာတာသူတို့ဒီဟာတွေကိုနှိမ်နှင်းဖို့ဆိုလို့ရှိရင်အဲ့ဒီနယ်မြေတွေကိုထိန်းချုပ်ထားတဲ့ဒီတိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့ပေါ့နော်သူတို့အခုပူးပေါင်းဆောင်ရွက်နေတာလည်းရှိတယ်ဒါပေမဲ့ဒီအခုလိုရှမ်းပြည်မြောက်ပိုင်းမှာညီနောင်သုံးဘွဲ့ကစပြီးတော့သူတို့စစ်ကြေညာပြီးတော့တိုက်ခိုက်ရတဲ့အဓိကအကြောင်းရင်းနောက်ွယ်မှာအဲ့တရုတ်ပါဝင်ပတ်သက်မှုရှိနေတယ်ဆိုတဲ့သုံးသက်ချက်ပေါ်မှာဆရာဘလို့မြင်လဲရှင
်တရုတ်ကမီးစင်းပြလိုက်လို့ဒီကိစ္စတွေဖြစ်လာတယ်။နောက်တရုတ်ရဲ့စိတ်ဆန္ဒကအွန်လိုင်းဂိမ်းတွေနဲ့ပတ်သက်ပြီးတော့တရုတ်ကမြန်မာအစိုးရကိုအားရကျဉ်းနှံ့မှုရှိတဲ့အတွက်အဲ့ဒီဒေသကိုဒါညီနောင်သုံးဘော်ကိုမီးစင်းပြလိုက်တာဖြစ်တယ်ဆိုတော့ဟိုတော်တော်များများကထင်းနေသလိုတရုတ်ကလမ်းဖွင့်ပေးလိုက်တယ်လို့ကျွန်တော်မြူဆပါအဲ့လိုမြူဆတဲ့နေရာမှာအကြောင်းချက်တချို့ကိုကျွန်တော်ပြောချင်ပါတယ်အမှန်ဆိုရကတရုတ်ကြားဖြန့် online ဝေလင်ခိုင်းနေနေပတ်သက်လို့ရှီကျင်းဖင်ကတော်တော်ကိုနော်နိုင်ငံတကာမှာတရုတ်ဟိုဒီနာမည်ပြက်ပြီးတော့တရုတ်ပြည်သူတွေအတွက်လည်းအများကြီးနစ်နာတယ်ဆိုတာသိတဲ့အတွက်အဲ့ဒါတွေကိုအရေးယူဖို့ကြိုးပမ်းပါတယ်အဲ့လိုကြိုးပမ်းတဲ့အခါမှာဗမာဆိုးရဘက်ကလည်းတရုတ်နဲ့ဆက်ဆံရေးရည်ကြည့်တဲ့အတွက်အကုန်လည်းရောခဲ့တာဗမာပြည်ကနေပြီးတော့မူဆေကနေပြီးတော့ဖန်စီပေးဖို့တဲ့တရုတ်ပြည်ကလာနေတဲ့လူသားပေါင်း2600ကျော်ရှိပါတယ်။ဝါတို့မိုင်းလာတို့ကလည်းသူဒေသမှာရှိနေတဲ့လူပုဂ္ဂိုလ်တွေကိုဖမ်းပေးတာပါပဲ။အဲ့ဒါနဲ့ပတ်သက်လို့လည်းစစ်ကောင်စီကအားမှမပြောခဲ့ပါဘူး။အခုကိုကန်းကဒီစီဝိုင်းလုပ်ငန်းရှင်7ယောက်ဆိုရင်ချက်ကလေးငှက်ကလေးဖမ်းတယ်လို့ဖမ်းတော့တာ။ဒါရီနဲ့ပတ်သက်လို့စစ်ကောင်စီကကန့်ကွက်တာလည်းမလုပ်ဘူးเนาะတားဆီးတာလည်းမလုပ်ဘူး။သူဖမ်းပေးရမယ့်လူတွေကိုသူလည်းဖမ်းပေးခဲ့တာ။ဒါကြောင့်ဒီကိစ္စကိုဗမာစိုးရရဲ့ဂိုင်တွေ့ဖို့မလုံလောက်လို့ဒီစစ်စင်ပေါ်လာတယ်ဆိုတာကတော်တော်တော့အကြောင်းကျိုးမဲ့တဲ့ကိစ္စเนาะကျွန်တော်ကတော့ယူဆပါတယ်။
အဲ့တော့ဒီညီနောင်သုံးဘွဲ့ကသူတို့ဒီတစ်တုံညာနှစ်ခွန်စစ်စင်ရေးကိုစတင်ရတဲ့တကယ်နောက်ွယ်ရအကြောင်းရင်းကိုဆရာဘလို့သုံးသပ်လဲရှင
်ဒီစစ်ပွဲဘာကြောင့်ဖြစ်လဲဒီစစ်ပွဲရဲ့အဓိကလမ်းညွန်ဆရာကြီးကဘသူဖြစ်မလဲဆိုသူတို့ရဲ့အကြောင်းပြချက်ခုနှစ်ချက်ထဲမှာအွန်လိုင်းလောင်းကစားတွေကိစ္စလဲထိမ့်သိမ့်မှုဆိုတာလဲပါပါတယ်တို့တော့အဲ့ဒီအွန်လိုင်း long rari ten day mozra, chelle conjet here, chelle lit coop, error or balisho. Till Pidu Suyae, no, Lula generally, kindly the Lungans and Diago, through Soyani Varezra, Pobiabu, through Ted Wendara Chipa. Error Tioga Usong Biro, Pirima, General Ninani, to a genie on the moon and do some food you begate at Jinni Mneva. Eri Male Bawinara Babe, Jinni on the Tumbuya. Dabi me, Bama, General, who tea out there, no, Joshi, no, Sumpiace, Machane. This is Imani Matangi Galad, Dremale. General Dampwe, TNL, Chitwa Lama, Suing it, TNL Dari, Bonje, no, Sisiri Lu, Sadiati, the Champa Lunganmo. Miazuaku, Julongera, Chipare. Dabi me, the Tio Suya Luja, Ninja Isuni were Tesu, Tekejara, Georgian at Debega. Tio Suya Lulare, no, Chisigine, Pidre, Ninja Isuragu. The Sip, Champion Sigons in Lulu, Miyahu Surahu, Turua, Kadri Jagera, Chipare. No, the CS Mangini, Paula Rad, ye. Adiga Biduka Hab, Dupshimalu, Janogu, Milushi, Janoga, Dariha, KIE, C. Sini, KIE, Ninai Sumpia movie. Ha, Diga Chilime, General, Yusava. KIE, Bayon Bau and Padde Lagera, Lesro. KIE, Leve, Ninyai Lunganzenma, Bauinge, Sunuke Ubai. Dabime, KIE Didago, no? See ya, no? A jump at Nico Mugia, a long Pientangeva. Berungama, Kayu to the Mia Sangeva. A to the Pien, Mia online, Anathimu, no Baima. Kayi de Zaha, a Pientango, a jump at to the Sin, Dekaisane, eh, Kisari, Chickera. Dissing ye, Madangi Kala Limari, Kayi Liza Machini, Tinoru Sakangu. ได้แค่ได้แค่เรื่องอีสานนี่เนาะเราไปรอภาคมาจันทร์เราปีดูเรื่องกูองค์เจ้าตัดชัดได้แก่ยาดอกเปลี่ยนทันนะพี่นี่ขานี่อะไรอะคือเราส่งจีนมาสู่ลุงเจ้าที่สิ่งของสิ่งใดที่ฮะไล่ราดิ้งไปเยี่ยกูที่ก้าอุดที่ไปรอจูบันนี่รับใช่ป่ะไอ้จูบันมู้กูลองเปลี่ยนทันเยสเต้นี่ดีเนี่ยเรื่องนี้ก็ได้ชาวลานี่บ้าเราจานี่ ပါလေလို့လေလို့ဆိုရင်ဒီအဖွဲ့၃ဘွဲ့ဒီလိုအားကြီးလာသူတို့ကိုပြန်ပြီးတော့တိုက်ခိုက်လာနိုင်တာကိုအေအေကနန်းနေပူချလို့ကိုအေအေအေကနေလက်နဲ့တတ်ဆင်ပြီးလို့ကိုအေအေကနေလက်ချင်းတိဆောက်ပြီးလို့ဆိုတော့အမြင်နဲ့ဒီ၃ဘွဲ့ကိုနှိမ့်နှင်းနေနေဆိုရင်ကိုအေအေရဲ့လိုက်စားကိုအပိုင်သိမ့်နိုင်မှာဖြစ်မယ်ဒီကျွန်တော်တို့မြောက်ပိုင်းအင်အားစုရဲ့ ကျွန်တော်တို့စီးအခြေခံဒေသဟာကျွန်တော်တို့လိုက်စားဖြစ်တယ်လိုက်စားမှာပဲเนาะဒီအင်အားစုတွေစူးစီးနေကြတာဖြစ်တယ်ဆိုရဲလိုက်စားကိုအပြတ်သတ်သိမ့်ပိုက်ဖို့အတွက်ရှိသမျှအင်ကုန်အားကုန်သွန်ပြီးတော့ကြိုးပမ်းနေတာဖြစ်ပါတယ်အဲ့လိုလှုပ်လာတဲ့အခါမှာ မဟာဗျူဟာအစီအစဉ်ကြီးချမှတ်စာအုပ်နဲ့ဆောင်ရွက်တာဖြစ်ပါတယ်အဲ့တော့ဒီမဟာဗျူဟာအစီအစဉ်တွေကိုချမှတ်ဆောင်ရွက်တဲ့နေရာမှာအဓိကအဖြစ်ညီနောင်သုံးဘွဲ့တွေကညီနောင်နှစ်ဘွဲ့ကိုအဓိကထားပြီးတော့လုပ်ပါတယ်တီအန်အယ်လီနဲ့ကိုကန့်ဘွဲ့ဟာဒီစီမံကိန်းမှာအဓိကအင်အားဖြစ်ပါတယ်အဲ့တော့သူတို့အင်အားလည်းဒီကာလအတွင်းမှာတိုးဝလာတယ်တအားဘွဲ့ဆိုလို့ချင်းအင်အားတစ်သောင်းနီးပါ AIEE က KIA ဒေသမှာရှိနေတဲ့သူ့အင်အားတစ်စိတ်တစ်ပိုင်းလောက်ပဲပါဝင်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့တော့အဲ့ဒီအင်အားနှစ်ခုကိုအခြေပြုပြီးတော့စဉ်းစားမယ်ဆိုတော့အဲ့ဒီအင်အားနှစ်ခုကလည်းဒီအချိန်မှာဘာဖြစ်လို့ဒီစီမံကိန်းထဲမှာပါဝင်ဆောင်ရွက်ရတာလဲလို့ဆိုတော့ MNDAA ကအခုဆိုရင်တမဟာ၄ဦးလောက်ရှိပါတယ်။အဲ့ဒီတမဟာ၄ဦးလောက်တည်ဆောက်နိုင်တဲ့အခြေအနေမှာသူတို့ကကိုကံကိုပြန်ပြီးတော့သိမ့်ပိုက်လို့ရနိုင်တဲ့အနေအထားရှိတယ်လို့သူတို့ ယူဆတယ်အဲ့ဒီရအတွက်ဥတည်တယ်အဲ့တော့အခုဒီတိုက်ပွဲရဲ့ဒုတိယလမ်းကြောင်းကတော့ DNL ဂျေတာပါပဲတန်းဒီတာဟာလေအဲတကယ်ကြတော့ဟူဆယ်နမ်ခန်းနဲ့ကျွန်တော်တို့မန်လေးနော်လမ်းကြောင်းတစ်လျှောက်မှာရှိနေတဲ့တောင်တန်းတွေပေါ်မှာတကယ်တမ်းရှိနေတာကကျွန်တော်တို့တန်းနေဖြစ်ပါတယ်ဒါပေမဲ့တန်းနေကအခုမှအင်အားစုစည်းပြီးတော့နော်စီရီအတွေ့အကြုံလည်းအတော်ရရှိလာတယ်ဒါကတော့ဒီစစ်ကောင်စီရဲ့တပ်ဖွဲ့တွေနဲ့တိုက်ရင်းနဲ့ဒါတွေကရရှိလာတယ်တကယ်တမ်းတိုက်တဲ့အခါမှာသူတို့ရဲ့စီရီစစ်ကွေးကိုလည်းတိလာတဲ့အခါကျတော့သူတို့ကိုအဓိကအဲ့ဒီလမ်းကြောင်းကိုစုံမှုဖို့ ਨੇ ကိုကံကိုပြန်သိမ်းမိုက်ပိုက်ခြင်းနဲ့ကျွန်တော်တို့ MNDAA ကိုသူကလမ်းကြောင်းတစ်ကြောင်းသူကဥတီကျပေးခဲ့ပါတယ်ချင်းရွှေဟော်နဲ့လာရှုပေါ့အဲ့ဒီလမ်းကြောင်းတစ်ကြောင်းကိုပေါင်းစပ်ပေးဖို့အတွက်မဟာဗျူဟာစီမံကိန်းချခဲ့တာဖြစ်တယ်လို့ကျွန်တော်တို့ယူဆပါတယ
်အဲ့တော့ဟုတ်ရှမ်းတိုင်းသားလက်နက်ကိုင်အဖွဲ့တွေရောအဲ့ဒီမှာရှိနေတဲ့ဒီရှမ်းပြည်မြောက်ပိုင်းအဲ့ဒီကလက်နက်ကိုင်ဖွဲ့တွေရောပါဝင်ပတ်သက်တာမျိုးမရှိဘူးလားဆရာသူတို့ပေါ်မှာရောဘလို့ကြိုးတက်ရအောင
်ရှမ်းပြည်မှာအဓိကလက်နက်ကိုင်အင်အားစုကနှစ်ခုပဲရှိပါတယ်တစ်ခုက RCSS နော် RCSS ကတော့ကျွန်တော်တို့ NCA စာချုပ်လက်မှတ်တူဝဲမှာတက်တက်ကြွကြွပါဝင်နေတဲ့အဖွဲ့ဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ SSPB ပေါ့အဲ့တော့သူတို့နှူးကလည်းအဲ့ဒီစီမံကိန်းစီးစီမံကိန်းမတိုင်ခင်တပတ်လောက်အတွင်းမှာပဲအဲသူတို့ကလည်းအပြင်းထန်ထိုးနှက်တိုက်ခိုက်နေကြတယ်စစ်ကောင်စီနဲ့မဟုတ်ပါဘူးစစ်ကောင်စီက RCSS ကိုအားပေးတယ်ဒါပေမဲ့ကျွန်တော်တို့ UWSA ကSSPB ချမ်းပြည်တိုးတက်ရေးပါတီကိုအားပေးတယ်အဲ့ဒီအင်အားစု200ရဲ့တိုက်ပွဲဟာကျွန်တော်တို့ဘယ်မှာဖြစ်နေတာလဲဆိုတော့ဒီဘောမျိုးရဲ့အောက်ဖက်မှာရှိနေအရင်တုန်းကဘာကပကြီးစိုးခဲ့တယ်နောင်ဦးနောင်လုံးကိုယ်မှာ RCSS တမဟာတစ်ခုလုံးကိုကျွန်တော်တို့ SSBB ကနေပြီးတော့ခြေမုံအနိုင်ယူပြီးတော့ဒီတောင်ကြီးကျွန်တော်တို့တိုင်းတုံကာလန်ဘက်ကိုပြန်ပြီးမောင်းထုတ်တဲ့လှုပ်ရှားမှုဒီရှမ်းချင်းချင်းတိုက်ပြီးတော့ခြေကုန်လက်ပန်းကျနေတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်သူတို့ကောင်းစွာမပါဝင်နိုင်တာဖြစ်ပါတယ
်အဲ့ဒီညမှာဗာလဲဆိုတော့အခုဒီညီနောင်သုံးဖွဲ့စတင်ခဲ့တဲ့တစ်တုံညာနှစ်ခုစစ်စင်ရေးကသူကအရင်စစ်စင်ရေးတွေပေါ့နော်အရင်ဒီညီနောင်သုံးဖွဲ့အဲကဒီရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့မြန်မာစစ်တပ်နဲ့တိုက်နေကြအနေထားနဲ့ဒီတစ်ချိန်သူတို့မဟာဗျူဟာမြောက်တိုက်တဲ့အခါမှာတကယ်ပဲငယ်ညီတွေကိုခိုင်ခိုင်မာမာသိမ့်ပိုက်လာနိုင်မယ်အနေထားရှိမလားဒါမှမဟုတ်မယ်ဒီဘာလို့ဆိုစစ်ကောင်စီဘက်မှာလည်းတကယ်တမ်းကျတော့လက်နက်တွေကလည်းအခိုင်အမာရှိထားတာဥပမာဆိုလေကြောင်းကနေသူတို့ပုံကျဲတိုက်ခိုက်လို့ရတာမျိုးပေါ့နော်ဒုံးကျည်နဲ့ပစ်တာတွေပါဆိုတော့ဒီလိုစစ်ကောင်စီဘက်မှာလည်းလက်နက်အင်အားလည်းအပြည့်စုံရှိနေတဲ့အခါကျတော့တကယ်ဟိုသူတို့ညီအောင်သုံးဖွဲ့ပြောသလိုတကယ်နေမြေသိမ်းတိုက်ပွဲအထိဒီရောရောက်လာနိုင်မှာပေါ့နော်။နောက်ဒီတိုက်ပွဲဒီစစ်ပွဲရဲ့အချိန်ကတော့ဘယ်လောက်ထိကြာသွားနိုင်မလဲ
။အဲတော့ဒီအဲ့ဒီဟာနဲ့ပတ်သက်တဲ့မဟာဗျူဟာအမြင်ကတော့ဒါ KIA ကနေပြီးတော့စတင်ပြီးတော့ကျွန်တော်တို့ဥဆောင်ဖန်တီးခဲ့တာဖြစ်နိုင်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကြံတဲ့ညီအောင်သုံးဖွဲ့က NUG နဲ့ NUG နဲ့ဒီအနောက်ဥရောပဟိုအမေရိကန် EU တို့ကိုအားကိုးနေတဲ့အင်အားစုတွေနဲ့သူတိုက်ရိုက်ပေါင်းစပ်ခြင်းနဲ့သဘောထားသိမ့်မရှိပါဘူး။ဒါပေမဲ့အဲ့ဒီသဘောထားရှိတာက KIA ပဲဖြစ်ပါဘူး။ဒါပေမဲ့ KIA ကအခုဆောင်လမ်းညွှန်မှုပေးလို့ရှိရင်အဲ့ဒီအင်အားစုတွေကလည်းလိုက်နာကြမယ်သဘောရှိတယ်။အဲ့တော့ဒီကျွန်တော်တို့ຫນွေဥတော်လန်ရေးနဲ့ပေါင်းစပ်ပြီးတော့ဆက်လက်တိုက်ပွဲဝင်မှာသူတို့ရည်ရှိရည်တည်နေတယ
် View American တိုင်းရဲ့ຫນွေပါလာ6ရက်တင်းလာနေမနေ့ပိုင်း review season တွေကို American ပြောင်းစု Washington DC မြို့တော်ကနေပြီးတော့ရုပ်သံနဲ့ပြင်လိုင်းတုံမီတာ32 49နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာတင်လာနေမနေ့ပိုင်းအပတ်စဉ်အစည်းအဝေးတွေကိုဆက်ပြီးတော့ကျွန်တော်တင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပြီးစာများငွေကြေးအမှတ်စုထူးခြားဆန်းပြသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်အခုတော့ပတ်စဉ်အစည်းအဝေးတစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအလှည့်ရောက်လာပါပြီ ဒီတစ်ပတ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကမ္ဘာမီဒီယာတွေပေါ်မှာရေးသားနေတဲ့သတင်းထိတန်းရောက်တဲ့သတင်းကတော့ရှမ်းပြည်မြောက်ပိုင်းကဆက်လိုက်တဲ့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့စစ်စင်ရေးဖြစ်ပါတယ်စစ်ကောင်စီရဲ့စစ်စခန်းကြီးငယ်စုစုပေါင်းစခန်း100ကျော်ကိုသိမ်းယူလိုက်နိုင်တဲ့ဒီစစ်စင်ရေးကိုကြည့်မယ်ဆိုလို့ရှိရင်စစ်ကောင်စီဟာလက်ရှိအချိန်မှာနိုင်ငံရေးစီးပွားရေးအကြက်တဲတွေနဲ့တူစီးပွားပြည်ရည်ရင်ဆိုင်နေရပြီလို့သုံးသပ်နေကြပါတယ်ကမ္ဘာမြောက်မီဒီယာမြကွင်းမှာဆောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ်မာတင်ဆက်ထားပါတယ်ခင်ဗျာရှုစားကြည့်ပ
ါအားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြောက်မီဒီယာမြကွင်းကန်တာကနေ10276ဆင်ရီညီနိုင်ပူပေါင်းဆောင်ရွက်ခြင်းအကျိုးသက်ရောက်မှုနဲ့ຫນွေဥတော်လန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ Operation 1027 1027စစ်စင်ရေးသတင်းတွေဟာမီဒီယာတွေမှာထိတ်တန့်သတင်းအဖြစ်နေရာယူခဲ့တာတွေ့ရပါတယ်။ဆယ်လပိုင်းဖြစ်တဲ့အောက်တိုဘာလ28ရက်နေ့မှာစတင်ခဲ့တဲ့စစ်စင်ရေးဖြစ်လို့1027လို့နာမည်ပေးခဲ့တာဖြစ်ကြောင်းသိရပါတယ်။1027စစ်စင်ရေးဟာစစ်တပ်ကအာဏာသိမ်းတာရက်တထောင်ပြည့်တဲ့နေ့နဲ့လဲတိုက်ဆိုင်နေပါတယ်ဒီစစ်စင်ရေးကိုမြောက်ပိုင်းညီနောင်သုံးဘွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်တော် AA တို့ကဦးဆောင်ခဲ့ကြပြီးဗမာပြည်လွတ်မြောက်ရေးတပ်မတော် BPLA ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေလည်းမဟာမိတ်အနေနဲ့လက်တွဲတိုက်ပွဲဝင်ခဲ့ကြတာတွေ့ရပါတယ်1027စစ်စင်ရေးအတွင်းမှာစစ်ကောင်စီတပ်စခန်းတွေတစ်ခုပြီးတစ်ခုကြာဆုံးတာသိန်းနီလိုခရိုင်အုပ်ချုပ်ရေးရုံးကိုပြင်အချင်းတို့အတွင်းမှာမဟာမိတ်တပ်တွေကသိမ်းပိုက်နိုင်ခဲ့တာတွေ့ရပါတယ်ဆိုရှယ်မီဒီယာတွေမှာလည်းရှမ်းပြည်မြောက်ပိုင်းကမဟာမိတ်တပ်ဖွဲ့တွေရဲ့ပူးပေါင်းစစ်ဆင်မှုတွေကိုအားတက်သရထောက်ခံအားပေးနေကြတာကိုတွေ့မြင်ရပါတယ်ဧရာဝတီသတင်းဌာနကတော့ຫນွေဥတော်လန်ရေးတွင်အကြီးမားဆုံးတော်လန်ရေးတပ်ဖွဲ့အင်အားစုစည်းမှုဖြစ်၏လို့မှတ်ချက်ပေးရေးသားပါတယ်
။တက်ဒီပလိုမတ်ကလည်းစစ်စင်ရေးတစ်တုံညာနှစ်ခွန်ဟာမြမတော်လန်ရေးအင်အားစုတွေအတွက်အလဲအပြောင်းတစ်ခုလားဆိုတဲ့ခေါင်းစဉ်နဲ့စောင်းမတပုတ်ကို2023ခုနှစ်အောက်တိုဘာလ30ရက်နေ့ကဖော်ပြပါရယ်။အခုလိုရှမ်းပြည်တဲကညီနိုင်လှုပ်ဆောင်တဲ့စစ်စင်ရေးရဲ့လှုပ်ဆောင်မှုဟာစစ်ကောင်စီအုပ်ချုပ်ရေးပြိုလဲသွားသည့်အထိပုံမကျေပြန့်တဲ့အပြောင်းအလဲတွေဖြစ်ပေါ်လာစေနိုင်တယ်လို့မြမအရေးလေးလာသူတို့ကမျှော်လင့်တဲ့အကြောင်းဆောင်းပါရှင်ကျော်ဆန်းလှိုင်နဲ့နိုင်လင်းတို့ကရေးသားထားပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအာဖဂန်နစ္စတန်မှာတာလီဘန်တွေရဲ့ဒဇော့ပြန်သိမ်းပိုက်မှုရုရှားနဲ့ယူကရိန်းစစ်ပွဲအစ္စရေးဟာမတ်စ်ပဋိပက္ခတွေအပေါ်မှာသာအာရုံစိုက်နေခဲ့တဲ့ကဘာကြီးဟာမြမအရေးကိုတိတ်အာယုံမဆိုင်ခဲ့ကြပါဘူးကဘာကြီးကတတိမပြုတ်မိပေမဲ့လို့မြမပြည်သူတွေဟာကိုအားကိုကိုးပြီးတော့စွမ်းဆောင်ရည်ညံ့ဖြစ်တဲ့စစ်ကောင်စီကိုတော်လှန်ခဲ့ကြတယ်လို့ကြော်ဆန်းလိုက်တဲ့နိုင်လင်းတို့ကထောက်ပြထားပါတယ်ဒါအပြင်တစ်တုံညာနှစ်ခေါ်စစ်စင်ရေးရဲ့အကျိုးဆက်ကြောင့်မြမလက်နက်ကိုင်တော်လှန်ရေးအရွေးဖြစ်လာပြီလားလို့မေးခွန်းထုတ်ပြီးတော့သူတို့ရဲ့သဘောထားအပြင်၃ခုကိုတင်ပြထားပါတယ်
ပထမအချက်ကတော့မြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့1027စစ်စင်ရေးဟာအာဏာသိမ်းစစ်ကောင်စီရဲ့လုံနိုင်ကိုင်နိုင်စွမ်းကိုစမ်းသပ်လိုက်တာဖြစ်တယ်။ဒုတိယအချက်ကတော့1027စစ်စင်ရေးရဲ့ပြင်းထန်တဲ့တိုက်ပွဲတွေရဲ့အကျိုးဆက်လှိုင်းကြရဲ့ဟာအခြားဒေသတွေကိုရိုက်ခတ်နိုင်တယ်။အထူးသဖြင့်2020နိုဝင်ဘာက AA နဲ့စစ်ကောင်စီတို့အပြစ်ခတ်ရက်စဲထားတဲ့ရခိုင်ပြည်နယ်ကိုရိုက်ခတ်နိုင်တယ်။တတိယအချက်ကတော့တရုတ်နိုင်ငံအနေနဲ့မြမလက်နက်ကင်တော်လှန်ရေးအပေါ်မှာထားတဲ့သဘောထားအမြင်တွေပြောင်းလဲလာနိုင်တယ်လို့ဖြစ်ပါတယ်လက်ရှိတိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာတရုတ်မြန်မာနယ်စပ်နဲ့နီးတဲ့ဒေသတွေဖြစ်တယ်မြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့1027စစ်စင်ရေးရည်ရွယ်ချက်ထဲမှာအွန်လိုင်းလောင်းကစားလိမ်လည်မှုကြားဖြန့်ပပျောက်ရေးဆိုတဲ့အချက်ပါဝင်တာတွေ့ရတယ်ဒါဟာတရုတ်နိုင်ငံအနေနဲ့အွန်လိုင်းလောင်းကစားလိမ်လည်မှုကြားဖြန့်ဂိုင်းတွေကိုအပြင်းထန်နှိမ်နင်းနေခြင်းနဲ့လည်းတိုက်ဆိုင်နေတယ်ဒါကြောင့်လက်ရှိအရွေးကိုအနီးကပ်စောင့်ကြည့်နေတဲ့တရုတ်ရဲ့တုံ့ပြန်မှုဘယ်လိုရှိမလဲဆိုတာမကြာမီကာလမှသိလာရမယ်။တရုတ်ရဲ့ရည်တည်ချက်နဲ့သဘောထားဟာလက်နက်ကင်တော်လှန်ရေးနဲ့နေဆက်ဒေသပထဝီနိုင်ငံရေးပေါ်မှာအကျိုးသက်ရောက်မှုကြီးမားပါတယ်။ဒါကြောင့်လဲအကဲခတ်တချို့ကမြောက်ပိုင်းညီနောင်သုံးဘွဲ့ရဲ့စစ်စင်ရေးဟာတရုတ်ကမီးစိမ်းပြလို့ဖြစ်ပေါ်လာတာလို့သုံးသပ်ကြပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့က ကျော်ဆန်းလိုက်တဲ့နိုင်လင်းတို့ကအခုလိုရေးပါတယ်10276စင်ရေးဟာ2009ခုနှစ်မှာမြန်မာစစ်တပ်ရဲ့မောင်းထုတ်ခြင်းကိုခံခဲ့ရတဲ့ကိုးကန့်တွေရဲ့အိမ်ပြန်ခြင်းတဲ့စိတ်ခံစားချက်တွေကိုထင်ဟပ်နေတဲ့အပြင်အကောင်းဘက်ကိုပြောင်းလဲမှုတွေဖြစ်ပေါ်စေမယ်ဆိုတဲ့မြန်မာပြည်သူတွေရဲ့အမြင်ကိုလည်းပဲ့တင်ထပ်နေတယ်လို့ဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်စစ်ကောင်စီအဓိကအားထားနေရတဲ့တရုတ်နယ်စပ်ကုန်သွယ်ရေးဟာလုံးဝရပ်တန့်သွားခဲ့ရပါတယ်။ကုန်စီစစ်ဆင်မှုပြတ်တောက်သွားတဲ့အတွက်စီးပွားရေးထိခိုက်နိုင်တဲ့အပြင်ကုန်စည်နှုန်းတွေလည်းမြင့်တက်လာနိုင်တယ်လို့ကုန်သည်တွေကပြောတဲ့အကြောင်းမြန်မာနောက်သတင်းတပုတ်မှတွေ့ရပါတယ်။ဒီလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုကမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE ကိုအရေးယူပိတ်ဆို့မှုတွေချမှတ်လိုက်တဲ့အကြောင်းနဲ့အမေရိကန်နဲ့အတူဗြိတိန်နဲ့ကနေဒါတို့ကလည်းမြန်မာစစ်ကောင်စီကိုအရေးယူပိတ်ဆို့ရမှာပါဝင်ကြမယ်အကြောင်းအမေရိကန်ဗန္ဒာရေးဌာနရဲ့ကြေညာချက်အောက်တိုဘာလ31ရက်နေ့ကထွက်ပေါ်လာပါတယ
်ဒီလိုအခြေအနေတွေကြောင့်စစ်ကောင်စီဟာနိုင်ငံရေးစစ်ရေးစီးပွားရေးစတဲ့အခြေအနေအရရမှာကြီးမားတဲ့အခက်အခဲအကျပ်တဲတွေနဲ့ကြုံတွေ့နေရတယ်ဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူးဆိုရရင်စစ်ကောင်စီဟာနိုင်ငံရေးအရရောစီးပွားရေးအရပါနိုင်ငံကိုထိန်းချုပ်နိုင်တဲ့အနေအထားမရှိတော့ဘူးဆိုတာတဖြည်းဖြည်းပေါ်လွင်ထင်ရှားလာနေပါပြီဒီအကြောင်းကိုဆရာရဲရင်လိုင်းကခရီးနှံမှာအောင်ပွဲလွန်ကြားကာလကိုငါတို့စီမံအုပ်ချုပ်နိုင်တယ်ဆိုတဲ့ဆောင်းပါးရေးသားခဲ့ပါတယ်အဲ့ဒီဆောင်းပါးမှာစကားဆဆေယုစုရှုံတော့မယ်ဆိုတာကိုသဘောပေါက်လက်ခံကြပြီမယ်။နှွေဦးတော်လိုင်းအင်အားစုတွေကအောင်ပွဲလွန်မှာတိုင်းပြည်ကိုထိမ့်သိမ့်နိုင်ပါမလားလို့စိုးရင်ပူပန်နေကြတာပါ။ဒီစိုးရင်ပူပန်မှုတွေကြောင့်လဲနိုင်ငံတကာကနှွေဦးတော်လိုင်းအပေါ်ပုံအောမထောက်ခံကြသေးတာပါ။နှွေဦးတော်လိုင်းအင်အားစုတွေကသာအောင်ပွဲလွန်မှာတိုင်းပြည်ကိုပိုင်ပိုင်နိုင်နိုင်ထိမ့်ချုပ်နိုင်စွာရှိတယ်လို့နိုင်ငံတကာကလက်ခံယုံကြည်ကြမယ်ဆိုရင်တော်လိုင်းရေးပေါ်ပုံအောထောက်ခံမှုတွေရှိလာမှာပါလို့ရေးသားထားပါတယ်။10276စင်ရေးလို့တော်လိုင်းရေးအင်အားစုတွေညှိနှိုင်းပြီးအတူတကွပူးပေါင်းဆောင်ရွက်နိုင်ကြရင်ဖြင့်တရုတ်အပါအဝင်နိုင်ငံတကာကထောက်ခံအသိမှတ်ပြုမှုတွေရလာနိုင်တယ်လို့နှွေဦးတော်လိုင်းရေးရဲ့အောင်ပွဲဟာလည်းလက်တကမ်းမှာပါလို့အကဲခတ်တွေကဆိုကြပါတယ်ခင်ဗျာ
။ဆောင်းမရှင်ပြည်သွင်းရဲ့ကမ္ဘာမြေမာမီဒီယာမြင်ကွင်းကိုနားဆင်ကြတာဖြစ်ပါတယ်ခင်ဗျာ။ VOE မြန်မာပိုင်းကတင်းလာနေမနေ့ပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOE ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ VOE ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သရရှင်တွေရဲ့ဝေဖန်အကြံပြုချက်တွေကိုကြည့်ဆိုပါရစေ။အခုတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများစီစဉ်လှည့်ကြပါပါပြီ။မရေးသနာကျော်တင်ဆက်ထားပါတယ်ခင်ဗျာ။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆောင်ရေးပြတာကြပါပြီ။နားဆင်ရတာကောင်းပါတယ်လို့ရေးလာတဲ့တော်ရရှင်ကမင်းတင်ဖြစ်ပါရင်သူကစောင့်ဖို့ရင်လည်းတော်ရုံနဲ့မရောက်ဘူးလို့ရေးလာပါရင်ဒီရပိုင်း line မသုံးနိုင်ဘူး video ရေးတဲ့ကျမရေးမကောင်းလို့ video ကပဲအားပေးနေရပါတယ်။ကျွန်တော်နေတဲ့ data က line သုံးမယ်ဆိုရင် line ကောင်းတဲ့နေရာကိုလာရပါတယ်။ video one တော်သားများကျမပါစီလို့ဆုတောင်းပေးလိုက်ပါတယ်တဲ့ comment တင်ဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့အင်တာနက်တိတ်မကောင်းတဲ့ကြားက VOE ကိုအရောက်စာရေးလာတာပါသူက VOE ဝိုင်းတော်သားတွေအားလုံးမင်္ဂလာပါတကယ်ချင်းကယူပြီးတော့ဖုန်းကင်တာဘာဖြစ်သွားလဲမသိဘူး Facebook ပျောက်သွားပါတယ်ဆိုင်ပြရအောင်ပါမယ် VOE ဝိုင်းတော်သားများနေကောင်းအဆင်ပြေကြပါစေဝန်ထမ်းတဲ့မက်ခင်တွေကိုလည်းအားပေးနေလျက်ပါအင်တာနက် line တွေတိတ်မကောင်းလို့ PS ဆိုင်ကနေပြီးတော့အားပေးနားဆင်ကြည့်ရှုနေပါတယ်တဲ့ဟုတ်ကဲ့ပါ VOE အစီအစဉ်တွေကို PS ဆိုင်ဆလောင်းကနေဖမ်းယူကြည့်ရှုသူဖြစ်ပါတယ်ဖုန်းပေါ်မှာ Facebook ပျောက်သွားတယ်ဆိုတာဖုန်းဆာမျက်နှာပေါ်ကနေ application icon လေး Facebook ဆိုတဲ့အရုပ်လေးပျောက်သွားတာလည်းဖြစ်နိုင်ပါတယ်နော် VOE စီစဉ်တွေကို PS ဆိုင်ဆလောင်းကနေကြည့်တယ်ဆိုလို့ အဲ့လိုမျိုးဂျေရုဆလောင်ကကြီးရှုသူတွေလူရုမိတ်ဆွေရုတ်တန်လိုင်းကနေပြီးတော့24နာရီပတ်လုံးသတင်းတွေအစီအစဉ်တွေမပြတ်တင်ဆက်ပေးနေပါတယ်ဆိုတာထပ်ပြီးတော့တတိပေးကြပါရစေ။ အင်တာနက်လိုင်းကောင်းလို့အွန်လိုင်းကြီးရှုသူတွေလည်းဒါရိုက်ထုတ်လွှင့်ချိန်မှာအားလိုက်လို့မကြည့်လိုက်ရအောင်ဆိုရင်အင်တာနက်ပေါ်မှာအချိန်မရွေးပြန်ကြည့်နိုင်ပါတယ်။ VOA ပရိသတ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
သရရှင်တွေကိုကျမတို့ VOA ကနေပြီးတော့ VOA ရဲ့ အခုဖုန်း app ကနေနားထောင်ပါလေခီးသွားတဲ့အခါဒါမှမဟုတ် internet line မကောင်းတဲ့အခါဆိုရင်ရေဒီယိုကနေနားထောင်ရတာပေါ့တီဗီကနေကြည့်ရရင်တော့ screen ကြီးကြီးကြည့်ရတော့အားရတာပေါ့ဗျာဒါပေမဲ့မီးကမလာဘူးလေ Facebook YouTube တို့ကအစာပတ်ပေါင်းစုံကနေတင်ဆက်ပေးနေတဲ့အတွက် VOA မိသားစုအားလုံးကိုမြန်မာပြည်သူပြည်သားများကိုစားအထူးကျေးဇူးတင်ပါကြောင်းထပ်လောင်းပြောပြစေစားလဲအတော်ရှည်သွားပါပြီ VOA 1 တို့ သူ 1 တို့သားများနဲ့မိသားစုအားလုံး
စိတ်ချမ်းသာခြင်းကိုယ်ဤကျမ်းမာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာကျွန်တော်တို့မြန်မာပြည်သူပြည်သားတွေကတော့နေစဉ်စိတ်ပူပင်တောကတွေဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရဆဲပါဗျာဟုတ်ကဲ့ပါ ဒီအောက်ထဲလို့ယူဆမိပါတယ်သူတို့စာရေးပုံကခက်ဆင်ဆင်မလို့တိောက်ထဲလို့ယူဆမိပါတယ်သူတို့စာရေးပြီးတော့ပို့လာတဲ့အီးမေးလ်ကတော့မတူပါဘူးเนาะဒါပေမဲ့ဒီဆူတောင်းတဲ့ပုံတွေပါတယ်အကုန်လုံးကတော်တော်လေးစင်တူနေတဲ့အတွက်ကြောင့်မထပ်ပြီးတော့မဖို့ပြပါဘူးဒီအိုးအေးဆိုတဲ့သောရရှင်ကပထမစာထဲမှာမပါတဲ့အချက်ထူးခြားပြောထားတာကတော့အီးမေးသတင်းလွှာလေးပို့ပေးပါတဲ့ဟုတ်ကဲ့ပါအီးမေးသတင်းလွှာပို့
ရှင်တယောက်ကတော့ဗီဒီယိုကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျွန်တော်တို့အစီအစဉ်တွေကို Facebook နဲ့နောက်တစ်နေ့အစီအစဉ်မပြောင်းရင်ထိဈာတယ်မှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျွန်တော်တို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တွေကိုထုတ်လွှင့်ပေးပါတယ်။ဒါနဲ့မှအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
ကိုစိတ်နှပြချမ်းသာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်တောင်းလိုက်ပါရခင်ဗျာဆိုပြီးရေးလာတဲ့တကုံမျိုးတက်ကတော့ရှင်ဦးလာထွန်းဖြစ်ပါတယ်။ဗီအိုရဲ့သတင်းနဲ့သတင်းဆောင်ပါတူတာဘောင်ဆောင်တဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမလို့ဂျင်းနဲ့အားရကျေးဇူးတင်ရကြောင်းကိုအထူးပြောချင်တာပါ။တိတ်ပန်တဲ့နီးပညာတူတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွေးနီးပညာတူတက်မှုကလည်းအမခံပါ
တန်ယူနာသည်အမျိုးသားဆဲကျင်တော်တဲ့လေးဆိုရဲစပ
ါဟုတ်ကဲ့ပါတော်ရရှင်ဥလာထုံကတွင်းမိတိုင်းယူနာတဲ့အမျိုးသားဆဲကျင်မှာတော့ဒီလေးဆိုရဲဆရာဖေးရဲ့ခံစားချက်နဲ့ကြေလာခဲ့ပါတယ
်
မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရီကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင် VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့လိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘယ်လိုမှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။
တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်ရှင်တော်ရရှင်ရဲ့အားလုံးပုံမကောင်းမှုအစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်။ပြည်မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေးတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambi ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မေးသနာကြောတင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ဖြစ်ပါတယ်။နောက်ထပ်ပတ်စဉ်အစီအစဉ်တစ်ခုတင်ဆက်ပေးပါမယ်။မက
ြဒီတစ်ပတ်မှာတော့မှန်းချက်နဲ့နှံထွက်မကိုက်ခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌရဲ့ငြိမ်းချမ်းရေးအစီအစဉ်အကြောင်းကိုတင်ပြသွားပါမယ်။ISP ကပြင်ရောင်းဝန်းကနေနှစ်ပတ်တစ်ကြိမ်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်26မှာဖော်ပြခဲ့တဲ့အကြောင်းအရာတွေကတခုဖြစ်ပါတယ်။အောက်တိုဘာ15ရက်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်၈နှစ်ပြည့်အခမ်းအနားဟာစစ်ကောင်စီမျှော်လင့်ထားသလိုဖြစ်မလာခဲ့ပါဘူး။ငြိမ်းချမ်းရေးအတွက်အရေးပါတဲ့အင်အားစုတွေမတက်ရောက်ခဲ့ဘဲမစုံမလင်နဲ့ကျင်းပခဲ့ရပါတယ်။အထူးသဖြင့်လက်မှတ်မထိုးထားတဲ့ဝါနယ်ကချင်အပါအဝင် FFN စစ်စည်းလို့ခေါ်တဲ့မြောက်ပိုင်းအဖွဲ့တွေမတက်ရောက်ခဲ့သလိုတမရဟောင်းဦးသိန်းစင်ကိုလည်းမတွေ့ရပါဘူး။အရင်လိုအစိုးရလွတ်တော်တက်တဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေစသဖြင့်ဆွေးနွေးပွဲအင်္ဂါရက်တွေမစုံလင်သလိုပူးရဲပန်ဆိုင်မှုပုံစံလည်းကင်းမဲ့နေပြီးတစ်ဖက်သက်ဆန်နေခဲ့ပါတယ်။ဒါ့အပြင်ထိုင်ကုန်နေရာခြားထားပုံနဲ့တခြားစီစဉ်မှုတွေလည်းလွဲမားနေခဲ့ပါသေးတယ်။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစရည်သဘောတူစာချုပ်ရှင်းနှစ်ပြည့်အခမ်းအနားမှာပြောခဲ့တဲ့စစ်ကောင်စီဥက္ကဋ္ဌရဲ့မိန့်ခွန်းမှာမကြည်လည်စရာတွေပါဝင်နေပါတယ်။တမတော်အနေနဲ့ငြိမ်းချမ်းရေးမူဝါဒ6ရပ်ကိုအရင်တိုင်းပဲကင်ဆယ်ထားတယ်လို့ဆိုပါတယ်။ စည်ရဲတင်းမာမှုတွေလျှော့ဖို့အတွက်ကမ်းလှမ်းမှုအသစ်တွေကိုလည်းမပြောခဲ့ပါဘူး။ဒါအပြင်2008ဖွဲ့စည်းပုံအောက်ကနေပူးပေါင်းဆောင်ရွက်ဖို့ပဲတိုက်တွန်းခဲ့ပါတယ်။ဖက်ဒရယ်စနစ်ကိုဒေသအခြေပြုပေါ်ဆောင်ဖို့လိုတယ်။ပြည်ထောင်စုဆိုတာရှေးပြည်တွေလက်ထက်ကလေးကရှိနေခဲ့တယ်လို့ပြောခဲ့တာတွေကလည်းအငြင်းပွားစရာပါ။2022ခုနှစ်ဧပြီလ22ရက်တုန်းကစစ်ကောင်စီဥက္ကဋ္ဌဟာငြင်းငြင်းရေးဖိတ်ခေါ်ခဲ့ပေမယ့်တနှစ်ကျော်ကြာလာပြီးတဲ့အခါမှာတော့အပြားရှူသွားခဲ့ပါတယ်။အာဏာသိမ်းမှုအလွန်၃နှစ်နီးပါးအတွင်းငြင်းငြင်းရေးအတွက်အဖွဲ့အစည်းတွေနဲ့121ချိန်တွေ့ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့83ချိန်လက်မှတ်မထိုးထားတဲ့အဖွဲ့တွေနဲ့25ချိန်ပါဝင်ပါတယ်။ရောက်ပိုင်းတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အချိန်နှဲငယ်တွေ့ခဲ့ပေမဲ့လည်းရလက်မထွက်ခဲ့ပါဘူး။2022ခုနှစ်ကိုငញ្ញញရင်နှစ်လို့ကြေညာထားတာရှိပါတယ်။အခုထိတော့ငញ្ញញရင်ညီလာခံကိုမကျင်းပနိုင်သေးပါဘူး။တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ရှင်းနှစ်ပြည့်ပွဲအပြီးမှာတော့ရှမ်းမြောက်ဒေသအပါဝင်နိုင်ငံတော်မှာလက်နက်ကင်ပဋိပက္ခတွေပို့ပြီးကျယ်ပြန့်လာပါတယ်။ဒီနောက်မဟာမိတ်၃ဖက်နဲ့မိတ်ဖက်အဖွဲ့တွေကစစ်စင်ရေးတစ်တုံညာနှစ်ခုကိုဆင်နွှဲနေပြီးလက်ရှိမှာတရုတ်မြန်မာနယ်စပ်ကမြို့လေးမြို့ကိုသိမ်းပိုက်ထားပါတယ်။ကရင်ပြည်နယ်ဘုံပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာလည်းကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒါအပြင်ကယားပြည်နယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတို့မှာလည်းတိုက်ခိုက်မှုတွေရှိနေတာပါ။အာဏာသိမ်းမှုနှစ်နှစ်ခွဲကျော်လာတဲ့အချိန်မှာတော့နိုင်ငံတော်ဝန်လက်နက်ကင်တိုက်ပွဲပေါင်း11,000ထက်မနည်းရှိခဲ့ပါပြီ။
ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုအစီအစဉ်ကိုရှုစားကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီနေ့အဖို့နောက်ဆုံးအပတ်စဉ်အစီအစဉ်တစ်ခုကိုတင်ဆက်ပြပါမယ်ထူးခြားဆန်းပြသတင်းများဖြစ်ပါတယ်အာဂျင်တီးနားနိုင်ငံဘူနိုစ်အဲရ်မြို့မှာပြီးခဲ့တဲ့အပတ်ကလူ1000လောက်ဒီ Spider-Man ပင့်ကူလူသားလိုဝတ်ဆင်ပြီးတော့ကမ္ဘာဆန်ရှင်ချူဖို့ကြိုးပမ်းခဲ့ကြပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းကတမင်းနာဒူပြည်နယ်ကရုပ်ရှင်ကြည်ပရိသတ်တယောက်ဟာသူသဘောကျနှစ်ကြိုက်တဲ့နာမည်ကြီးရုပ်ရှင်သရုပ်ဆောင်ဖြစ်တဲ့ Richard Nugget ရဲ့ပုံတူကိုရုပ်တုထုတ်ပြီးတော့ကိုးကွယ်လိုက်ပါတယ်ဒီလိုမျိုးကဘာတော်ကအထူးကြားစံပြသတင်းတွေကိုကိုကြီးညာနဲ့မခင်ဖြူတွေကနေတင်ဆက်ထားပါရခင်ဗျာရှုစားကြည့်ပ
ါအာဂျင်တီးနားနိုင်ငံဘွယ်နိုအိုင်းရစ်မြို့မှာပြီးခဲ့တဲ့သတင်းဘက်ကလူ1000လောက်စပိုက်ဒါမန်ပြည်ကိုလူသားလိုဝှစ်ဆင်ပြီးကမ္ဘာဆန်ရင်ချိုးဖို့ကြိုးပမ်းခဲ့ကြပါတယ်တဟာမာဗယ်ကာတွန်းကုမ္ပဏီကဖန်တီးလိုက်တဲ့စူပါလူစွမ်းကောင်းတစ်ယောက်ဖြစ်တဲ့ပင့်ကူလူသားအဖြစ်ဝတ်ဆင်ပြီးလူအများဆုံးစုဝေးပါဝင်တဲ့ပွဲလေးဖြစ်ပါတယ်။ဒီပွဲကိုအာဂျင်တီးနားနိုင်ငံကလူသိမြားတဲ့သူယူကီဒင်းက Instagram လူမှုကွန်ရက်ကနေဖိတ်ခေါ်ဦးစီးဖန်တီးခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ဇွန်လကမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့ပင့်ကူလူသားအဖြစ်လူ685ယောက်ဝစ်စင်စူဝေးပွဲထက်တာလွန်စေဖို့ကြိုးပမ်းခဲ့ကြတာပါဘွနိုအရစ်မြို့ကနာမည်ကျော်ကြောက်တိုင်နေရာမှာစူဝေးခဲ့ကြတာဖြစ်ပြီးတက်ရောက်တဲ့လူရေအတွက်စံချိန်ဟာဂင်းနေကဘာမှတ်တမ်းစံချိန်ချုံးမယ်လို့ယုံကြည်တဲ့အကြောင်းပွဲစီစဉ်သူဒင်းကပြောပါတယ်အပြာရောင်ကိုချက်ဝစ်စုံနဲ့ပင့်ကူလူသားအနီရောင်မျက်နှာဖုံးဝစ်စင်ထားတဲ့သူတွေဟာသူတို့ရောက်ရှိတဲ့အကြောင်းကိုလက်မှတ်ထိုးကြရမှာဖြစ်ပြီးသူတို့ရဲ့တပ်ပုံတွေကိုလည်းမှတ်တမ်းတင်တဲ့အဖွဲ့အစည်းကိုပေးပို့ကြရပါတယ်ပင်ကူလူသားတွေဟာစုဝေးတဲ့အချိန်မှာလက်ခုပ်တွေတီးပြီးတချင်းတွေလည်းအတူတူတီးဆူခဲ့ကြပါတယ်။ဒီအချိန်ကတချို့ကတော့ပင်ကူလူသားဝစ်စုံပေါ်မှာအာဂျင်တီးနားလက်ရွေးစင်ဘောလုံးအသင်းရဲ့ဝစ်စုံကိုထက်ဝက်တာမျိုးတွေရှိတယ်လို့တချို့ကြတော့လည်းအနောက်တိုင်းဝစ်စုံမှာအနီရောင်လဲစီးချိုးနဲ့လိုက်ဖက်အောင်ဝစ်စင်ကြတာတွေလည်းရှိပါတယ်ရှင
်။ပီရူးနိုင်ငံမှာပြီးခဲ့တဲ့ပတ်ကဟောလိုဝင်းတစ်စီကြီးများပွဲတော်အထိမ်းအမှတ်အနေနဲ့လူတွေတွေမကအိမ်မွေးခွေးတွေကိုပါဖက်ရှင်ဒီဇိုင်းဆန်ဝစ်စုံတွေဝစ်ဆင်ပေးပြီးဝစ်စုံပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ပီရူးနိုင်ငံအနောက်ပိုင်းကယ်လိုမြို့မှာကျင်းပခဲ့တာဖြစ်ပြီးတော့အိမ်မွေးခွေးတွေကိုနာမည်ကြီးထင်ရှားတဲ့ဂျပန်ကတ်တွန်းဇက်ကောင်နာရူတိုပုံစံကလေးအယုတ်လူသက်ဇက်ကောင်ချက်ကီပုံစံပင်လယ်ဓမြသရုသမီးပုံစံနဲ့လူဆွမ်းကောင်းပုံစံတွေဝစ်ဆင်ရှင်ပြိုင်ကြတာပါ။လူတွေရဲ့လက်ခုပ်တံပေါ်မူတည်ပြီးအကောင်းဆုံးဝစ်စုံစုရရှိသူ၃ယောက်ကိုဆုံးဖြတ်တာပါ။စုရတဲ့ခွေးတွေဟာခွေးအစားတောက်တွေကိုစုအဖြစ်ရမှာဖြစ်ပြီးတော့အခုလိုပွဲဟာပီရူးနိုင်ငံမှာလူကြိုက်များရေပန်းစားလာပြီးပါဝင်ရှင်ပြိုင်သူတွေများလာပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းတမင်းနာဒူပြည်နယ်ကရုပ်ရှင်ကြီးပရိသတ်တယောက်ဟာသူသဘောချနှစ်ကြိုက်တဲ့ နာမည်ကြီးရုပ်ရှင်သရုပ်ဆောင်ရာဂျနီကန့်ရဲ့ပုံတွေကိုရုပ်ထုလုပ်ပြီးကိုးကွယ်လိုက်ပါတယ်။မာဒူရိုင်းခရိုင်ကခါတစ်ဆိုသူအငိမ့်စားရဲဝင်တန်းဟောင်းတူကရာဂျနီကန့်ရဲ့ပုံတွေရုပ်ထုကိုဖျားကြောင်းဆောင်မှာဟိန်လူရိုးရာအရာနွားလူတွေနဲ့ဆေးအမွေးနှံသားတွေနဲ့ပတ်ဖြန်းပြီးကိုးကွယ်ထားတာပါ။ဒီရုပ်ထုဟာအလေးချိန်250ကီလိုဂရမ်ကျော်အလေးချိန်ရှိပြီးဒီမင်းသားဟာသူငယ်ငယ်လေးတည်းကစိုက်နှစ်တက်ခဲ့ရသူဖြစ်ပြီးဖျားသခင်လိုပဲမှတ်ယူတာကြောင့်အခုလိုကူးကွယ်တာဖြစ်တယ်လို့ပြောပါရယ်ဒီဖျားเจ้าမှာမင်းသားရဲ့ရုပ်ထုအပြင်ရုပ်ရှင်ပိုစတာတွေကျောင်းရလက်ကန်းစာဆောင်တွေခါတစ်ရဲ့မိဘဓာတ်ပုံနဲ့မဟာပိန်းနဲ့ဂနီရှားရဲ့ပုံတွေကိုလည်းတွေ့နိုင်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာရုပ်ရှင်သရုပ်ဆောင်တွေကိုအသေးဆွဲအားပေးသူပရိသတ်တွေဟာသူတို့အားပေးသူသရုပ်ဆောင်တွေရဲ့ပုံတူရုပ်ထုတွေကိုဖန်တီးကိုးကွယ်တဲ့ကြပါတယ်။ရာဂျီနီကန့်ဟာဘက်စကာစပယ်ယာဘဝကနေရုပ်ရှင်သရုပ်ဆောင်ဖြစ်လာတာဖြစ်ပြီးတော့သူရဲ့ပရိသတ်တွေကတော့သူ့ကိုတာလေဤဘာလို့ခေါ်ဆိုကြပါတယ်ရှင
်။ရုရှားနိုင်ငံမော်စကိုမြို့ကခရီးမလင်ယင်ပြင်းသားမှာရက်ထားတဲ့ဂါဒစီတဲ့ပိတ်မိနေတဲ့ကြောင်လေးတစ်ကောင်ကိုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေနဲ့ရဲတွေကပြီးခဲ့တဲ့အပတ်ကကယ်တင်ခဲ့ရပါတယ်။အစာနဲ့ရေမရှိပဲကားထဲမှာရက်ပေါင်းများစွာပိတ်မိနေတာကြောင့်ပတ်ဝန်းကျင်ကဖြတ်တန်းသွားလာသူတွေကသတိထားမိပြီးရဲကိုအကြောင်းကြားလိုက်တာကြောင့်အခုလိုကယ်တင်ပြစ်ခဲ့တာပါ။ဒီကြောင်ပိုင်ရှင်ကဘယ်သူမှမသိသေးပေမဲ့ကားပိုင်ရှင်ကတော့ဒီကြောင်ကိုမကယ်တင်ခင်ရက်ပေါင်းများစွာကစိတ်ကျမ်းမာရေးဆေးရုံကိုပို့ဆောင်ခံလိုက်ရတာလို့ဒေတာရင်းသတင်းတွေကဖော်ပြကြပါတယ်။ကားထဲမှာပိတ်မိနေတဲ့ကြောင်ကိုလူတွေသတိထားမိတဲ့အချိန်မှာကားမှန်ကိုခွဲပြီးကယ်ဖို့ကြံစီခဲ့ကြပါသေးတယ်။နောက်ဆုံးမှာတော့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေအနေနဲ့ကားမှန်ကိုရိုက်မခွဲပဲတကားကိုဖွင့်နိုင်ခဲ့ပြီးကြောင်ကိုကယ်တင်နိုင်ခဲ့ပါတယ်။အစာနဲ့ရေငတ်နေတာကလွဲပြီးကြောင်ကလေးကကျန်းမာရေးအခြေအနေကောင်းပါတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြခဲ့ပြီးမော်စကိုရှေ့နေချုပ်ရုံးကဒီကြောင်ကိုယာယီမွေးစားထားပါတယ်ခင်ဗျာ။
ကိုညင်းညာနဲ့မခင်ဖြူထွေးတို့တင်ဆက်တဲ့ထူးခြားဆန်းပြသတင်းများကိုရှုစားကြရတာဖြစ်ပါခင်ဗျာ VOA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေပြီးတော့9နာရီထိထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA American အတန်ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းကဒီကိုကျွန်တော် VOA မြန်မာပိုင်းကိုဆက်သွယ်လို့ရင်တော့ email လေးစာက burmese@voanews.com ဖြစ်ပါတယ်သတင်းရှင်တွေရဲ့ဝေဖန်အကြံပြုချက်တွေကိုကျွန်တော်ကြိုးစားပါတယ်လုံးမလာ6ရက်နေ့တင်းလာနေမနေ့ပိုင်းဘူထုတ်လွှင့်ချက်တွေကိုတော့မကြခင်ရန်သားတော်မှာဖြစ်ပါရယ်ခင်ဗျအခုကြန့်ရှိနေတဲ့ချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုတင်ဆက်ပြီးတော့မှာဖြစ်ပါရယ်ဟာမတ်ကဖမ်းဆီးသွားတဲ့ဒဇဂန်တွေလွတ်မပြေးမချင်းအပြစ်ခတ်ရစေရှိနိုင်မှာမဟုတ်ဘူးဆိုပြီးတော့အစ္စရေးဦးကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကနေပြီးတော့ပြောကြားလိုက်ပါရယ်အော်တိုဘလာ9ရက်နေ့ကလေးကဆိုလို့ရှိရင်တော့အကျန်းဖတ်တွေရဲ့ပြစ်မှတ်ပေါင်း 2,500 ကျော်ကိုတိုက်ခိုက်နိုင်ခဲ့တယ်လို့ Israel စစ်တပ်ကတနင်္လာနေ့လုံးကဒီ Telegram လူမှုဆိုင်မနာမှာပြောကြားလိုက်ပါတယ်။ဂါဇာမှာတော့ဒီချက်ချင်းအပြစ်ခတ်ရစေးရေးနဲ့ပတ်သက်ပြီးတော့ American ပြည်အောင်စုနဲ့ Arab မိဖတ်တွေကြားမှာစိန်နေ့လုံးကသဘောကွဲလဲမှုတွေရှိခဲ့ပါတယ်။ Israel ဝန်ကြီးချုပ် Netanyahu နဲ့ Israel မှာတွေ့ဆုံခဲ့ပြီးတဲ့နောက် American နိုင်ငံရေးဝန်ကြီး Anthony Blinken ဟာဒီ Arab နိုင်ငံရေးဝန်ကြီးတွေနဲ့ Jordan မှာစိန်နေ့ကတွေ့ဆုံခဲ့တာဖြစ်ပါတယ်။နောက်ဒီနျူကလ িয়ার ရေငုပ်သင်္ဘောကနေပြီးတော့နျူကလ িয়ার ထိပ်ဖူးတွေတည်ဆောင်နိုင်တဲ့တိုက်ချင်းဖြစ်ဒီပက်ထိန်တက်ဒုံးကျည်ကိုအောင်မြင်စွာဆန့်သက်ပြစ်လွတ်နိုင်ခဲ့တယ်ဆိုပြီးတော့ရုရှားကောက်ွေးဝန်ကြီးဌာနကနေပြီးတော့တင်းငွေနေနေကနေပြီးတော့ပြောပါရတယ်2025အထူးထူးယူကောက်ပွဲမတိုင်ခင်မှာလာမယ့်မျိုးဆက်ကိုအာနာလွှဲပြောင်းပေးမယ်ဆိုပြီးတော့စင်ကာပူဝန်ကြီးချုပ်ကလီရှင်လုံးကနေပြီးတော့တင်းငွေနေနေမှာကြေညာသွားပါရတယ်အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာလီဟာအသက်80မွေးနေ့မတိုင်ခင်မှာ2022မှာဒုတိယခေါင်းဆောင်ဖြစ်တဲ့ Lawrence Wong ကိုလွှဲပေးဖို့အာနာလွှဲပေးဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းကိုဗစ်အကျပ်တဲပြီးမှာစင်ကာပူကိုသူပဲဥဆောင်မယ်ဆိုပြီးတော့လွှဲပြောင်းရေးကိုယာယီရွှေ့ခဲ့တာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်ခင်ဗျာကျွန်တော်တို့ဒီနေ့အတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ဒီနေ့မနေ့အစီအစဉ်တွေကတော့အဆုံးသတ်ပြီးဖြစ်ပါတယ်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမော်ဖြစ်ပါတယ်နိုဝင်ဘာလ6ရက်နေ့တနင်္လာနေ့မနက်ပိုင်းရေဒီယိုစီစဉ်တွေကိုတော့ဒီလိုင်းဒိုမီတာ32 49နဲ့လိုင်းလမီတာ190တို့ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးခဲ့တဲ့အတွက်ကျွန်တော်တို့အထူးပဲကျေးဇူးတင်ပါတယ် VOA ကိုစာရေးသားပေးပို့လို့ရဆိုရင်တော့ကျွန်တော်ရဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဝေဖန်အကြံပြုချက်တွေကိုကျေးဇူးပါတယ်ကျွန်တော်ဒီမှာစီစဉ်ရနာပါပဲသွားရှင်တွေအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာကျွန်တော်တားညို့ပါ